Bangladesh Dukha de Sakhan Nui Gani Myanmar Naingan Bak Go Pyan Le Win La Mae Tu Re Go Na La Atwin Si Zet Lak Khan Twa Bo Myanmar Suya Ga Gari Pyu Tha Ya Tai Sa Yue Ni Bi Mae Le Ku Chain Thi Pyan La Mae Soe Sin Tiaw Ma Mya Shi De Bu Lo Lu Mu Win Nan Ke Sei Ne Pyan La Nia Cha Tha Yi Win Ji Dr. Win Nyet A Ga Pyo Ba De Thwet Pi Twa Le Dukha De Re Go January La 22 Ya Ni Ga Sa Lo Lak Khan Bo A Sin De Shi Ni Bi Lo Le Dr. Win Nyet A Ga Pyo Ba De Dukha De Pyan Le Lak Khan Yi A Chi Ni Go VOA Tadin Daw Ku Nyaw Win Aung Ga Mi Mya Na Kha Ma Ro Win Ji Ga Ku Lo Sa Tin Pyo Pya Ba De
ကျွန်တော်ကဒီဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံသဘောတူညီစာချုပ်ထုတ်ထားတယ်။အဲနှစ်လအတွင်းမှာလက်ခံနိုင်မယ်ဆိုတဲ့အတွက်ကြောင့် January 22 ရက်အဲဒီကစပြီးလက်ခံလို့ရတဲ့သဘောပေါ့။ဒါပေမဲ့လက်ခံဖို့အတွက်ဆိုရင်ဘုဘကပြန်လာပြီးပြန်လာအောင်ပုံစံကြီးဖြည့်ဖို့ပို့ရတယ်။ပထမဆုံးကစင်တူတွေပြန်လာခြင်းလေလို့အဲဒီဘင်္ဂလားဒေ့ရှ်နဲ့ညှိနှိုင်းပြီးတော့လုပ်တဲ့အခါကျတော့400ကျော်လောက်ဟင်းတွေရှိတယ်ဆိုတော့ဟိုကျွန်တော်ကပုံစံကြီး600လောက်ကျွန်တော်ကပို့လိုက်တယ်ပေါ့ပို့လိုက်တော့ဒီစားတွေလည်းသိသည်ဒီရမပြန်မရောက်သေးဘူးအခုလောဆယ်ဝင်မဲ့လူကကျွန်တော်တို့ရှိမှဆင်းရဲမရှိသေးဘူးပေါ့နော
်ဟုတ်ကဲ့ဝန်ကြီးဘင်္ဂလားဒေ့ရှ်ဘက်ကနေပြန်ဝင်လာမဲ့သူတွေကိုနေရာချထားပြီးရဲ့အတွက်ပေါ့ဘယ်လောက်ထိပြင်ဆင်ပြီးပါပြီလဲခင
်ဗျပြင်ဆင်တဲ့အပိုင်းကတော့အမတိကလက်ခံတဲ့နေရာရှိတယ်ဂျာစခန်းရှိတယ်ဂျာစခန်းဆိုတာဟို2018ကပုံစံမျိုးမရှိလားများမဟုတ်ဘူးခဏပဲနေရမယ်ဟာဒါကြောင့်လေဆိုတော့ဒီကာလတူလေးအတွင်းမှာအလုံးသောအဆောက်အဦတွေကိုကျွန်တော်တို့ဆောက်ဖို့ဆိုတာမဖြစ်နိုင်ဘူးမဖြစ်နိုင်တဲ့အတွက်ကြောင့်လက်ခံရေးစခန်းတစ်ခုကိုတည်ချပြီးအောင်ကျွန်တော်တို့ဆောက်နေတယ်အဲ့ဒါပြီးရင်ဂျာစခန်းဆိုတာကိုတည်ချပြီးအောင်ဆောက်နေတယ်ဂျာစခန်းဆိုတာခဏနေမယ့်နေရာလေးပေါ့အဲ့ဒီမှာနေပြရမယ်ဒီမူလအိမ်တွေကိုပြန်သွားမယ်အဲ့ဒီမှာမူလအိမ်ကျန်ရရောက်တဲ့လူကလည်းရောက်တယ်တချို့အကွက်တရားဆိုလို့ရှိရင်နည်းနည်းလေးညွှန်ပြယူသွားမယ်သို့တော့ဒီလုတ်ကန်စားတောက်တဲ့နေရာရင်းနဲ့ဝေးမသွားအောင်ဒါကိုပဲကျွန်တော်ကဥတည်ပြီးတော့ကျွန်တော်နေရာချထားရေးကိုဆောင်ရွက်တယ်အဲ့ဒါပြန်ဝင်လာတဲ့လူတွေဂျာစကန်ပြီနောက်ပိုင်းနေမဲ့ကိစ္စကိုပြောတာအဲ့ကြတော့ကျွန်တော်ကဟိုလုတ်ပါပြီးခြင်းနဲ့လုတ်ခြင်းတဲ့လူတွေကအဲ့ဒီမှာနေမယ်နေရင်းနဲ့အဆောက်အဦဆောက်တဲ့နေရာမှာဝိုင်းလုတ်မယ်ဝိုင်းလုတ်တယ်ဆိုတာပတ်ဆိုင်ရမှာသူရဲ့သုံးသားအတိုင်းပတ်ဆိုင်ရမယ်နေစားတိုင်းပြီးရနဲ့တက်နေဖို့အဲ့ဒီပုံစံမျိုးသွား
โอเคအဲ့တော့ဝင်ကြီးတို့အဖွဲ့ကဒီပြန်ဝင်လာတဲ့လူတွေကိုလည်း MVC ကတ်တွေထုတ်သွားပေးဖို့အစီအစဉ်ရှိတာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ရှိတာကောင်းဖို့အတွက်လေအဲ့တော့ဆိုတာဒီလိုကျွန်တော်ကအခုဟိုဘက်ကမြေပုံဝင်သွားတယ်ဆိုတာဘာလို့ကြလဲဆိုတော့အဲ့ဒီမှာဒါဒီ Kofi Annan recommendation ကို implement လုပ်တဲ့ခေါင်းစဉ်တစ်ခုကိုသွားဆောင်ရတယ်တစ်ခုကတော့ဒီ camp တွေကို closure လုပ်မယ်ပြန်နေနေရာချထားမယ်အဲ့ဒီအတွက်ကိုဆွေးနွေးတာနောက်တစ်ချက်ကတော့ဒီ MVC နဲ့ပတ်သက်လို့ဟာကျွန်တော်တို့ကသူတို့ကိုရှင်းပြရတယ် MVC ရဲ့ရရှိနိုင်တော့အခွင့်အရေးရှစ်ချက်ရှိတယ်အဲ့ဒီဟာတွေကိုသိအောင်ပြောပြတယ်သူကမသိဘူး MVC ကိုင်းနေဆိုတာသူတို့နိုင်ငံသားလို့သတ်မှတ်တယ်လို့ထင်တယ်တဲ့အမဟုတ်ဘူးဟိုဒီနိုင်ငံတွင်းမှာနေထိုင်နေဆိုတဲ့အထောက်အထား National Verification Process ဆိုတဲ့အဲ့ဒီ process ကြီးကိုဝင်သွားပြီးတော့မှနိုင်ငံသားဖြစ်တယ်လို့ပြုနိုင်ငံသားဖြစ်တယ်လို့ဒါမှမဟုတ်အခြားလို့စသဖြင့်ဒီလိုမျိုးကြီးကွဲသွားမယ်ကွဲသွားရင်ကွဲသွားတဲ့အလျောက်အခွင့်အရေးအပြည့်ဝရမယ်အဲ့ဒါဆိုလို့ရှိရင်အခုတရားတင်ထားတဲ့ကာလအတွင်းမှာဥမာအပြင်ထွက်ပြီးတော့ဒီရေထဲမှာငားရှာတယ်ဆိုလို့ရှိရင်လေအကယ်၍လက်ရည်လုံးချုံရေးကတွေ့လို့စစ်ချင်ဒီကပ်ဆေးထုတ်ပြရတာနဲ့အော်ဒါပြန်ပါနိုင်ငံထဲမှာဒီလက်လူပါလားဆိုတဲ့တည်ဖြစ်တယ်ဒါကိုကျွန်တော်ကရှင်းချရှင်းပြရှင်းပြတော့လုပ်တဲ့လူတွေအများကြီးလုပ်ကြပါတယ
်ဟုတ်ကဲ့ဝန်ကြီးရေအဲ့တော့ဒီ MVC ကင်နာလို့ရှိရင်ဟလာအရင်တော့ဆိုလို့ရှိရင်ခရီးသွားခွင့်ဟိုတနင်္လာနေ့ကသွားဖို့အကြောင်းကြားရတယ်လျှောက်ထားရတယ်အခုရောအဲ့ဒီအကန့်အသတ်တွေကဘာတွေရှိနေသေးလဲလွတ်လွတ်လပ်လပ်
ကျွန်တော်အဲ့ဒါကျွန်တော်ပုံရှိနေသေးတယ်ရှိနေသေးတယ်ဆိုတာအဲ့ဒါဘာလဲဆိုတော့သက်ဆိုင်ရာမြို့နယ်တို့ခရိုင်တို့ပြည်နယ်တိုင်းတို့မှာသူတို့ကသူတို့ရဲ့ဒီတတ်မှတ်ချက်ဆိုတာရှိတယ်ဒေတာအလက်ထုတ်ပြန်လာတော့ဒီလုံထုတ်လို့ကြီးတယ်ပေါ့အဲ့ဒါတွေရှိနေသေးတယ်ကျွန်တော်ကလည်းအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်ကဒီ restriction တွေဟာအဆင့်အဆင့်နဲ့အဆင့်နဲ့မှဘယ်လောက်များလဲဘလူရီစီစီနေရှိတယ်ဆိုတော့ကျွန်တော်ကြက်ကြက်နဲ့အခုဆွေးနွေးတိုင်ပင်ဖို့အခုဆောင်ရွက်နေတယ်ဆွေးနွေးတိုင်ပင်ပြီးတော့တချို့မလိုအပ်တဲ့ restriction တွေပြန်ဖြုတ်မယ်လိုအပ်တဲ့ regulation တွေစီရင်နေစီကနေဓာတ်ရောက်ထားမယ်ပေါ့အဲ့ဒီပုံစံနဲ့ကျွန်တော်သွားနေ
ဟုတ်ကဲ့ဟုတ်ကဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာခြင်းကြတဲ့လူတွေကိုလက်ခံနေရာချတာပြည်ရေးအတွက်ပေါ့ဒီနိုင်ငံတကာရဲ့အကူအညီတွေရရှိပါသလား
အခုတော့ကျွန်တော်တို့ကအခုဒီဆောက်တာတို့ပါတို့ကကျွန်တော်တို့ UHRD နဲ့တောင်းရတယ် UHRD ဆိုတာကတော့ဒီနိုင်ငံတော်မှာရှိတဲ့ဒီစီးပွားရေးလုပ်ငန်းရှင်တွေနောက်ဒီအလှူရှင်တွေနောက်ပြီးတော့နိုင်ငံတကာရှုနိုင်ငံတွေကနိုင်ငံတွေကဒီအမိတ်ဆွေနိုင်ငံတွေကလှူဒါန်းတာတွေဒါတွေနဲ့ကျွန်တော်တို့တောင်းတာအဓိကကတော့ပြည်တွင်းအင်အားနဲ့ကျွန်တော်တို့တောင်းတာပေါ့မွေးမလိုလားဘူးလားဆိုတော့တကယ်တမ်းဆိုလို့ရှိရင်တော့လိုလာတယ်အဲ့တချိန်မှာဒီကိစ္စတွေကိုကြံကြွနေတဲ့ UNHCR အစသဖြင့်เนาะဒီလိုမျိုးလူတွေနဲ့ဒါပြန်လဲပူပေါင်း ောင်းရမယ်ဆိုတဲ့ဟာနဲ့ပတ်သက်လို့စာချုပ်ထဲမှာပါပြီးသား